နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုတရားရုံးထုတ်စစ်ဆေးခြင်းမရှိတာတလာခွဲနီးပါးကြာမြင့်နေပြီဖြစ်ပါတယ်အဲ့ဒီအတွက်အသစ်တိုးချမှတ်တဲ့အမှုတွေနဲ့ပတ်သက်ပြီးဆက်လက်မေးမြန်းတိုင်ပင်စရာတွေရှိတဲ့အကြောင်းလူချင်းတွဲဆုံဖို့စူးစမ်းနေတဲ့အကြောင်းသူတို့ရဲ့ရှေ့နေကြီးဦးခမောင်စောက RFA သတင်းဌာနကိုပြောပါတယ်။ဖမ်းဆီးခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကဆွဲထားတဲ့အမှုတွေအတွက်တရားရုံးကြားနာစစ်ဆေးမှုကိုအပတ်စဉ်ပြုလုပ်နေရမှာကိုဗစ်ရောဂါကန့်သတ်ချက်အရာအများပြည်သူယုံပိတ်ရရှိသတ်မှတ်ထားတာကြောင့်နောင်လာမယ့်ရုံးချင်းတွေကိုရွှေ့ဆိုင်ထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာအခရီးလိုက်စားမှုတိုက်ဖြတ်ရေးပုံမှ55ချိုးပေါမှုနဲ့အမှုလေးမှုနိုင်ငံတော်လေးဦးဝက်ချက်ပေါကြားမှုပုံမှ31ကားငယ်ပို့ကုန်သွင်းကုန်ပုံမှ8ဆက်သွေးရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်ရမှာပုံမှ905ခါခွဲတို့အပြင်တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှ25နဲ့အမှု2မှုစုစုပေါင်း10မှုနဲ့တရားစွဲဆိုခံထားရပါတယ်ခင်ဗျာ